ကအစံဖျားနေရာတွေတော့လေ Facebook လို့လို့ Internet ကိုခမဲ့သုံးနိုင်ကြတော့မယ်တဲ့ကိုသားညုံရေ
း Internet line တွေချိတ်ဖို့အခက်ခဲရှိနေသေးတဲ့နေရာတွေအတွက်ဂျိုရုဘဝကနေပြီးတော့ Internet ကွန်ရက်ဖြန့်ကျက်ပြီးမှဆိုပဲဗျအဲ့ဒီအတွက်အခုဒီအထူးဆက်သွယ်ဂျိုရုတစ်ခုစောင့်နေတာ2016နှစ်ကုန်ပိုင်းလောက်ဆိုရင်အာဂတဘဝကနေပြီးတော့ Internet ကွန်ရက်ဖြန့်ပြီးနိုင်တော့မှာတဲ့
Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ရဲ့ကြေညာချက်အတိုင်းဆိုရင်ပြင်သစ်အခြေစိုက် Eutelsat ဆက်သွယ်ရေးဂျိုရုလုပ်ငန်းကြီးနဲ့ Facebook ပေါင်းပြီးတော့အာဖရိကတိုက်အရှေ့ပိုင်းအနောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာအင်တာနက်ချိတ်ဆက်နိုင်ဖို့အခက်အခဲရှိနေတဲ့နေရာတွေကိုဂျိုရုဘော်ကနေပြီးတော့ကိုယ့်ရဲ့ဖြန့်ကျက်ပေးမှာတဲ့ဒီအစီအစဉ်ကိုအထူးကလုပ်နေတာကတော့ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ရေးအတွက်စူးစမ်းနေတဲ့ internet.org ဆိုတဲ့အဖွဲ့အစည်းကိုသားညုံရဲ့အဲ့ဒီအဖွဲ့အစည်းကို Facebook ကဦးဆောင်ပြီးတော့ Nokia, Samsung, Ericsson တို့လို electronic ဆက်သွယ်ရေးလုပ်ငန်းကြီး6ခုပါတယ်
တောင်အာဖရိကနိုင်ငံအစိုးရရဲ့သတင်းဖော်ပြချက်အရဆိုရင်တော့တောင်အာဖရိကနိုင်ငံပါဝင်အာဖရိကတိုက်ထဲကနိုင်ငံပေါင်း14နိုင်ငံကျော်အနေနဲ့အခမဲ့အင်တာနက်ချိတ်ဆက်နိုင်ကြမှာဖြစ်တယ်တဲ့အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာက broadband အင်တာနက်ချိတ်ဆက်နိုင်တဲ့ပမာဏကလောလောဆယ်ကမ္ဘာပေါ်မှာအနည်းဆုံးပဲတဲ့ကုလသမဂ္ဂရဲ့2014 broadband အင်တာနက်ဆိုင်ရာအစီအစဉ်သာအရဆိုရင်တော့ဂီနီတို့ဆိုမာလီယာတို့ဘရွန်ဒီတို့အီရီထရီးယားတို့လိုမျိုးနိုင်ငံတွေမှာဆိုရင်အင်တာနက်ချိတ်ဆက်သုံးနိုင်တဲ့လူကြီးက200ခန့်တော့မရှိဘူးတဲ့ဆိုတော့အဲ့လိုမျိုးနိုင်ငံတွေကလူတွေအနေနဲ့က Facebook ကုမ္ပဏီငွေကြေးစိုက်ထုတ်ပေးမယ်အခုဒီစီစဉ်ရဲ့အကျိုးကိုခံစားနိုင်ကြမှာဗ
ျနိုင်ငံတကာနိုင်ငံမှာဖွံ့ဖြိုးဖို့เนาะဒီစမ်းသစ်တီထွင်နိုင်ဖို့အတွက်ကအင်တာနက်ဆက်သွယ်မှုကအခုခေတ်မှာအဓိကလိုရမလားဇာကဘကလည်းဗာပြောလဲဆိုတော့အင်တာနက်ချိတ်ဆက်မှုကနေပြီးတော့တဲ့ဒီလူမှုဘဝတွေပြောင်းလဲသွားနိုင်တယ်အဲ့ဒါကြောင့်ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်သုံးနိုင်ကြတဲ့အထိသူတို့ကလှုပ်သွားမှာပါတဲ့ဝေးလံခေါင်းထားတဲ့နေရာတွေမှာအင်တာနက်လိုင်းချိတ်ဖို့ဆိုလို့ရှိရင်အခက်အခဲတွေအများကြီးရှိနိုင်တယ်အဲ့လိုနေရာမျိုးတွေအတွက်ကိုအထူးရောက်ဆုံးကဂျိုရုဘော်ကနေပြီးတော့အင်တာနက်ကွန်ရက်တွေဖြန့်ပေးတာပဲပြဿနာအဲ့လိုလုပ်ဖို့အတွက်ကတိတ်ပြီးတော့ငွေကုန်ချေးကြများတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘလို့မှမတက်နိုင်ကြဘူးလေအခုလက်ရှိမှာကုမ္ပဏီတချို့ကတော့ဒီဂျိုရုသုံးပြီးတော့မှအင်တာနက်ချိတ်ဆက်ပေးနေကြတာရှိပါတယ်အဲ့ဒါတွေကစီးပွားရေးအဖိုးအခါယူပြီးတော့လုပ်နေတာပါအခုကတော့ Eutelsat နဲ့ Facebook ပေါင်းပြီးတော့မှအခမဲ့အင်တာနက်ကွန်ရက်ဖြန့်ပေးဖို့အတွက်ကို AMOS 6ဆိုတဲ့ဂျိုရုအသစ်ကိုစောင့်နေတာဆိုတော့စိတ်တော့စိတ်ဝင်စားဖို့ကောင်းနေရှင်
အင်တာနက်ကိုအခမဲ့ချိတ်ဆက်နိုင်အောင်လုပ်ပေးမယ်ဆိုတဲ့အတွက်ဝေဖန်မှုတွေကလည်းရှိနေတယ်ဗျဒီအထူးသဖြင့် ID လုပ်ငန်းရှေ့ပြင်းနေတဲ့အိန္ဒိယနိုင်ငံကစီးပွားရေးလုပ်ငန်းတွေကတော့ကိုဝေဖန်ကန့်ကွက်နေကြတာပုံမျိုးစားအင်တာနက်ဈေးကွက်တွေအတွက်ဒီလိုမျိုးလုပ်တာမမျှတဘူးဆိုပြီးတော့တော့ကိုသူတို့စိတ်ဆိုးနေကြတာ
World Wide Web အင်တာနက်ကိုစပြီးတော့တီထွင်ခဲ့တဲ့ကွန်ပျူတာပညာရှင် Tim Berners-Lee ကဆိုလို့ရှိရင်လေအခမဲ့အင်တာနက်ဆက်သွယ်ပေးမယ်ဆိုတဲ့အပေါ်မှာကန့်ကွက်ကြဖို့တောင်းပြောတယ်ရှင်Net neutrality လို့ဆိုရဲအင်တာနက်ဆက်သွယ်ရေးဆိုင်ရာစီးငင်းစည်းကမ်းပါအချက်တွေကိုချိုးဖောက်ရရောက်မဲ့ကိစ္စကိုအင်အားကောင်းစားအင်တာနက်ဈေးကွက်တွေအနေနဲ့လက်မခံသင့်ဘူးလို့ Tim Berners-Lee က Guardian သတင်းစာကြီးနဲ့မေးမြန်းကမ်းမှပြောတာရှင်။အင်တာနက်လိုင်းတစ်ခုကိုနောက်တစ်ခုထပ်ပို့ပြီးတော့အခွင့်အရေးပေးတာမျိုးမဖြစ်စေသင့်ဘူး။အားလုံးတန်းတူဖြစ်စေသင့်တယ်ဆိုတဲ့အချက်ကိုသူကအဓိကပြောချင်တာပါ။ဒါမဲ့ဒါကိုဇာကဘတ်ကဘလို့ခြေပလဲဆိုတော့သူတို့အစီအစဉ်ကတဲ့ဒီတခြားအင်တာနက်ဝန်ဆောင်မှုတွေကိုပိတ်ပင်တားဆီးတာမျိုးကျောသွားတာမျိုးမဟုတ်တဲ့အတွက်ကြောင့် net neutrality ကိုမထိခိုက်စေပါဘူးတဲ့
လက်ရှိကမ္ဘာမှာအင်တာနက်ကိုသုံးနေကြတဲ့သူကကမ္ဘာလူကြီးရဲ့သုံးပုံတစ်ပုံပဲရှိနေသေးတော့ကြံတဲ့လူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်အောင်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်ကတော့ကောင်းပါတယ်အခမဲ့သုံးနိုင်အောင်လုပ်ပေးမယ်ဆိုတာကပိုတော်ကောင်းပါတယ်ဒါပေမဲ့လို့အဲ့လိုမျိုးလုပ်ဖို့သူတို့အတွက်ဘလူးအကျိုးမြတ်တွေပြန်ရနိုင်ပါလဲမဆိမြတ်မော
ပြန်ရမယ့်အကျိုးမြတ်တွေကဘယ်နှဲပါမလဲကိုသားညုံရဲ့ဥမာ Facebook ကုမ္ပဏီကိုပဲကြည့်လေပြောရမယ်ဆိုလို့ရှိရင် Facebook သုံးနေကြတဲ့တချို့သူတွေအကြောင်းကို Facebook ကသူတို့ရဲ့မိသားစုဝင်တွေထပ်တောင်းမှသိအောင်မယ်အဲ့ဒီသူတွေဘာလုပ်တတ်တယ်လဲဘလို့နေရာမျိုးသွားတတ်တယ်လဲဘလို့ပစ္စည်းမျိုးစိုက်တတ်တယ်လဲဘလို့ဆိုင်မျိုးတွေမှာစားတတ်တယ်လဲဆိုတာကိုတင်တဲ့ post တွေကနေတဆင့် Facebook ကအားလုံးမှတ်ထားတာအဲ့လိုမှတ်ပြီးတော့မှဒီသက်ဆိုင်သင့်တော်တဲ့ကုန်ပစ္စည်းဝန်ဆောင်မှုတွေကိုအကြံပေးတယ်ကြော်ညာတယ်လေအဲ့ဒီကနေပြီးတော့ Facebook ကအကျိုးအမြတ်တွေအများကြီးရတာပေါ့နောက်အခု Facebook ကထုတ်ဝေရေးနဲ့ဗီဒီယိုကြော်ညာလုပ်ငန်းလိုမျိုးစီးပွားရေးလုပ်ငန်းတွေလုပ်ဖို့လဲခြေလှမ်းနေပြီဆိုတော့အင်တာနက်သုံးတဲ့သူတွေများလေသူတို့ရဲ့လုပ်ငန်းတွေကိုလူသိများလေပဲအဲ့ဒီနောက်ဆက်တွဲမှာစီးပွားရေးအကျိုးဆက်တွေကလည်းဘယ်နည်းမလဲရှင
်မဆီမြတ်မောင်ပြောတော့လဲဟုတ်ပါတယ်အဲ့ဒါကြောင့်မလို့ Bloomberg စီးပွားရေးသတင်းဆောင်မတစ်ခုမှဆိုရင်အင်တာနက်ကနေတဆင့် Facebook ဟာတင်တို့ရဲ့နောက်ကိုတောက်လျှောက်လိုက်နေတာလို့ကိုခေါင်းစဉ်တက်ထားတာဖားရတယ်ဗျ။ကိုပါကြိုက်လဲမကြိုက်ဘူးလဲဆိုတာကို Facebook ကသိနေပြီးတော့အဲ့ဒီအချက်လက်တွေကနေပြီးတော့ဘလို့ငွေရှာတယ်လဲဆိုတာကိုရေးပြထားတာပါ။အဲ့ဒီဆောင်းပါးထဲမှာဆိုရင်အဲ့လိုမျိုး Facebook ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကတဆင့်ကိုဘာတွေလုပ်နေတယ်လဲဆိုတာမသိစေချင်လို့ရှိရင် Facebook သုံးမိတာနဲ့ sign out လုပ်ပြီးတော့ထွက်ပါ။ Internet browser ကိုလည်း cookies program တွေလက်မခံအောင်လုပ်ထားပါလို့တော့မှအကြံပေးထားသေးတယ်။မဟုတ်ရင်တော့ဒီ online ပေါ်ကတဆင့်စီးပွားရေးကြော်ညာတွေကကိုယ့်ရဲ့နောက်ကိုတစ်ချိန်လုံးကိုလိုက်နေမှာပဲတဲ့
ငွေကြေးအကျိုးအမြတ်တွေအများကြီးရတဲ့ကြော်ညာလုပ်ငန်းတွေနဲ့ Facebook အလုပ်ဖြစ်နေလို့အခုလိုမျိုးငွေကြေးအကုန်ခံပြီးတော့အခမဲ့ Internet ဝန်ဆောင်မှုတွေလုပ်ပေးနိုင်တာလို့ပြောရမလို့ဖြစ်နေပြီ။တကယ်တော့ဒီပုံမှန် Internet line တွေဆက်သွယ်ချိတ်ဆက်ပေးဖို့အခြေခံအဆောက်အုံတွေအားနည်းတဲ့နေရာမျိုးတွေမှာလူတွေ Internet သုံးနိုင်ကြဖို့အတွက် Facebook ကနှီးမျိုးစုံနဲ့တော့စ조사ပေးနေတာပါ။အခုဒီ AMOS 6ဆက်သွယ်ရေးဂျိုဒုသစ်ကိုထွင်းနေတဲ့တစ်ချိန်တည်းမှာပဲအကွီလာဆိုတဲ့ဒီမောင်းသူမဲ့ drone လေယာဉ်တစ်ခုကိုလည်းတိစောက်နေပါတယ်။နေစွမ်းအင်သုံးပေ140အရှိရှိတဲ့အဲ့ဒီအကွီလာရှင်ပေါ်ကနေလည်းဝေးလံတဲ့နေရာတွေမှာ Internet ကိုရက်ဖြတ်နိုင်ဖို့စ조사နေတဲ့နောက်ထပ်အစီအစဉ်တစ်ခုပေါ့
။ Google ကလည်းဝင်ပေါ်ကနေပြီးတော့ Internet line တွေချိတ်ဆက်နိုင်ဖို့လုပ်နေပါသေးတယ်မဆင်မမွေ။ကောင်းငင်အမြင့်ကိုပြန်နိုင်တဲ့မိုးပြံပူပေါင်းကြီးတွေကိုလူတွေက Internet Tower line လို့သဘောမျိုးနဲ့ခေါင်းတဲ့နေရာတွေစီကို Internet signal တွေလွှတ်ပေးနိုင်ဖို့ Google က Project Loom ဆိုပြီးတော့လုပ်နေတာ။အခုဒီ American, New Zealand နဲ့ Brazil အရှေ့မြောက်ပိုင်းတို့မှာတော့စမ်းအောင်စမ်းနေပြီမဆင်မမော
။ဘဲကုမ္ပဏီကပဲလှုပ်လို့ဒီ Internet သုံးခွင့်မရသေးတဲ့သူတွေအခမဲ့သုံးနိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုတော့ကျွန်တော်ကတော့အားပေးတယ်။ဒီကမ္ဘာလုံးဒီချိတ်ဆက်ဆက်နွယ်နေတဲ့ Globalization ခေတ်ကြီးထဲမှာ Internet ကိုသုံးနိုင်ကြမယ်ဆိုရင်အသိပညာအတတ်ပညာတိုးနိုင်တာအပြင်ကိုယ့်အတွက်အလုပ်အကိုင်အခွင့်အလမ်းတွေကအစားရလာနိုင်တဲ့ကောင်းကျိုးတွေကအများကြီးဆိုတော့လက်တွေ့မြန်မြန်လုပ်နိုင်ကြလေကောင်းလေပဲလို့ပြောရမှာပဲရှင်။